စစ်မပြီးမချင်းတော့ယူကရိန်းအနေနဲ့ NATO အဖွဲ့ဝင်ဖြစ်လာဖို့အဆင်သင့်ဖြစ်မှာမဟုတ်ဘူးဆိုပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကနေပြီးတော့ပြောဆိုခဲ့ပါတယ်။ရုရှားနဲ့စစ်ဖြစ်နေစေယူကရိန်းအနေနဲ့ NATO စစ်မဟာမိတ်ဖြစ်လာပြီဆိုတာနဲ့ကျွန်တော်တို့လည်းရုရှားနဲ့စစ်ဖြစ်ရတော့မှာဆိုပြီးတော့သမ္မတဘိုင်ဒန်က CNN မီးမြန်းခန်းတစ်ခုမှာပြောဆိုသွားတာပါ။ရုရှားယူကရိန်းပြည်ပခါတဲ့ကို NATO စစ်မဟာမိတ်ပါဝင်လာရမယ်ဆိုတဲ့သဘောပါ။ယူကရိန်းကို NATO အဖွဲ့ဝင်ဖြစ်ဖို့စဉ်းစားတဲ့နေရာမှာဒီမိုကရေစီဖြစ်ထွန်းမှုကနေပြီးတော့အခြားကိစ္စရဲ့အတော်များများအထိကိုဒီတတ်မှတ်ချက်အရေးချင်းအလုံးပြည့်မီဖို့အချိန်ယူရလိမ့်အောင်မယ်လို့အမေရိကန်သမ္မတကပြောဆိုပါရတယ်။တချိန်ထဲမှာတော့ယူကရိန်းကိုလိုအပ်သမျှလက်နက်ထောက်ပံ့သွားဖို့နဲ့ကိုခုခံကာကွယ်ခွင့်ရှိစေဖို့အမေရိကန်ဘက်ကအပြည့်အဝကူညီသွားဖို့ပိုင်းဖြတ်ထားတဲ့အကြောင်းလည်းသမ္မတဘိုင်ဒန်ကပြောပါရတယ်။ရုရှားသမ္မတဇယ်လန်စကီက ABC This Week အစီအစဉ်မှာတော့လာမယ့် NATO ထိပ်သီးအစည်းအဝေးအတွက်မှာသဘောတူညီချက်တရအမြန်ရရှိလာစေဖို့အတွက်သူလုံနိုင်သမျှအားလုံးကိုလှုပ်သွွားဖို့ပြင်ဆင်ထားတယ်လို့လည်းပြောပါရယ်။ယူကရိန်းအနေနဲ့ဥရောပမှာအင်အားအတောင့်အတင့်ဆုံးစစ်အင်အားဖြစ်နေ NATO အနာဂတ်အဖွဲ့ဝင်ဖြစ်လာမှာပါလို့လည်းယူကရိန်းရဲ့တန်ဖိုးရှိမှုကိုဖော်ပြခဲ့ပါရယ်။ယူကရိန်းပြည်သူ90ရာခိုင်နှုန်းက NATO ရဲ့အစိတ်ပိုင်းဖြစ်ချင်ကြတယ်။ယူကရိန်းပြည်သူ90ရာခိုင်နှုန်းကျော်ဟာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်လို့ကြတယ်ဆိုပြီးတော့ယူကရိန်းသမ္မတဇယ်လန်စကီကပြောဆိုခဲ့ပါရယ်ခင်ဗျာ။